အာဆီယံအမေရိကန်ညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်တွေလည်းရောက်ရှိနေကြပါတယ်2015ခုနှစ်ရွေးကောက်ပွဲရဲ့ရလဒ်ကိုအကောင့်ထဲဖော်မဲ့ NLD အစိုးရအသစ်ကိုအာဏာလွှဲပြောင်းဖို့အဆင့်ရောက်ရှိနေပြီဖြစ်တာကြောင့်အမေရိကန်ဘက်ကမြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့ကုန်သွယ်ရေးပိတ်ဆို့မှုအလုံးကိုချွင်းချက်မရှိရုပ်သိမ်းပေးတဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်မှာကျင်းပနေတဲ့ Sunnylands American ASEAN ထိပ်သီးညီလာခံကိုတက်ရောက်လာတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဝင်ပြန်ကြားရေးဝန်ကြီးဦးရဲထွတ်က VOA ကိုပြောပါတယ်ဒုတိယသမ္မတဦးညံထွန်းဦးဆောင်တဲ့ညီမကိုစလေအဖွဲ့အနေနဲ့ထိတ်တိညီလာကမှာဆွေးနွေးတင်ပြမယ့်အဓိကအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ငံလှမ်းပြီးတော့ဆက်သွယ်မေးမြန်းတဲ့နေရာမှာဦးရထုတ်ကအခုလိုစပြီးတော့ပြောပါရစေ
။ပထမတစ်ခုကတော့ကျွန်တော်တို့ you know နိုင်ငံအာဆီယံအမေရိကန်ဆက်ဆံရေးကိုတာဝန်ခံလို့ဆောင်ရွက်ပေးတဲ့နိုင်ငံစစ်တွေကြောင့်မလို့အမေရိကန်အာဆီယံဆက်ဆံရေးနဲ့ကျွန်တော်ဆွေးနွေးဖို့ရှိပါတယ်။ဒီစီရတော့ကျွန်တော်နိုင်ငံရဲ့သူရင်ကြောင်းအခြေစိုးကြားပြီးမှအဲ့တော့ဆန်ငါဒီလူကောက်ဘုံပေါ်တူရပေါ်ဒီဘူအာဆီယံနဲ့အမေရိကန်နိုင်ငံအဆက်ပြုံးမှာအကူအညီပေးဖို့ပေါ့နောက်တော့အမေရိကန်နိုင်ငံကခြံနေသေးတဲ့ပိတ်ဆို့မှုကိစ္စတွေကိုလည်းဆက်ပြီးအများဆုံးရုပ်သိမ်းပေးဖို့ဒါတွေကိုကျွန်တော်ဆွေးနွေးဖို့ရှိပါတယ
်ဒီလိုအမေရိကန်နဲ့မြန်မာဆက်ဆံရေးအပိုင်းမှာကဒီအခုလိုမြန်မာနိုင်ငံပေါ်တည်တံ့ပိတ်ဆို့ထားတဲ့ကိစ္စရပ်တွေကိုရုပ်သိမ်းနိုင်တယ်ဆိုတဲ့အနေအထားကိုဘယ်လောက်ထိဝန်ကြီးတို့ဘက်ကမျှော်လင့်ထားလိမ့်ရှင
်တို့ကမြန်မာနိုင်ငံမှာမပြည်သူတွေရှိဖွင့်တို့တက်ဖို့အချိန်ရောမရနိုင်ဘူးတော့ကျွန်တော်တတ်နိုင်ဆုံးလုပ်တာပေါ့အဲ့ဒါမှအခုသတိတော့ကုန်သွယ်မှုနဲ့ပတ်သက်လို့ရှိရင်ကအထူးခွင့်ရလို့ကိစ္စမျိုးစီဒါဒီမှာအမေရိကန်နိုင်ငံကချမှတ်ထားတာကြံနေသေးတယ်နောက်တစ်ခုကတချို့ပိတ်ဆို့မှုတွေကြောင့်သူကဆိုင်းကနေတော့ဟောပဲရှိသေးတယ်အပိပိုင်ရုပ်သေးတာမဟုတ်ဘူးဒါပေမဲ့ယူကော့ဘွေရလစီမြန်မာနိုင်ငံကသူကူပြောင်းယူနောက်တစ်ဆင့်ရောက်သွားပြီဆိုတဲ့အချိန်မှာဒီအချိန်မှာအမေရိကန်နိုင်ငံအနေနဲ့မြန်မာပြည်သူတွေကိုအကောင်းဆုံးကူညီနိုင်မယ့်နည်းလမ်းကတော့ဒီစီးပွားရေးပိတ်ဆို့မှုတွေအားလုံးကကျွမ်းမဲ့ရုပ်သိမ်းပြီးတာကအကောင်းဆုံးနည်းလမ်းဖြစ်ပါ
အခုဒီမကြခင်မြန်မာနိုင်ငံမှာလည်းဒီအစိုးရတဲ့ဒီအာဏာလွှဲပြောင်းတဲ့ကိစ္စတွေကလည်းဖြစ်လာတော့မှာဆိုတော့အဲ့ဒီပေါ်မှာဒီအမေရိကန်ဘက်ကဝင်ကြီးတို့နဲ့တွေ့ဆုံတဲ့အခါမှာပေါ့နော်သူတို့အာဏာလွှဲပြောင်းရေးကိစ္စမှာသူတို့ဘက်ကနေပြီးတော့မြင်တဲ့အမြင်သဘောထားတွေဆွေးနွေးတာမျိုးပေါ့နော်ရှိပါလား
အခုချိန်ကြီးတော့ကျွန်တော်ဆွေးနွေးဝဲမစသေးတော့ကျွန်တော်တို့မသိရသေးဘူးပေါ့ဗျာဒါပေမဲ့ကျွန်တော်ထင်ပါတယ်ဒီကြားရွေးကောက်ပွဲမတိုင်မီမှာရောရွေးကောက်ကလည်းအမေရိကန်နိုင်ငံကထိတန်းဖို့ကိုမြန်မာနိုင်ငံကိုလာခဲ့ပြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံစွာအစဉ်ကူပြောင်းနေတဲ့ပတ်သက်လို့သူတို့ဘာမှတန်ရရမရှိဘူးလို့ကျွန်တော်ယူကြည့်ပါတယ
်။အခုသူတို့ဘက်ကဒီတမလာဦးသိန်းစိန်ကိုဒီထိပ်တီးညီလာခံလာဖို့ဖိတ်ခေါ်ခဲ့တယ်။ဒါပေမဲ့ဒီပြည်တွင်းအခြေအနေကြောင့်ညီလာခံတက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်ဆိုတဲ့အစီအစဉ်ဖြစ်သွားတဲ့ပုံမှာအများအားစိတ်ဝင်စားနေတဲ့အခါကျတော့အဲ့ဒါဘာကြောင့်ဆိုတာဝန်ကြီးအနေနဲ့ရှင်းပြလို့ရမှာရှင
်။အဲကျွန်တော်တို့အခုချိန်မှာတော့ဒီတမလာကြီးအနေနဲ့ဒီအင်မတန်မှနှူးညံ့သိမ်မှုတွေအတွင်ကူပြောင်းရေးကာလအတွက်ပြင်ဆင်နေတဲ့အချိန်မှာဒီလိုမှနိုင်ငံရဲ့တည်ငြိမ်မှုရောနောက်တစ်ခါညီမှုပြပြမှုအခြေအနေရောထိသိမ့်နိုင်မှုတို့သူကိုယ်တိုင်ရှိဖို့လိုနေတဲ့သူဆုံးဖြတ်ရတဲ့အကြောင်းမလို့ဒါဒီလိုမလာဘဲနဲ့ရန်ကုန်မှာနေခဲ့ပြီးတော့မှနေတာပေါ့ဗျာဒီဆုံးဖြတ်ချက်ကိုလည်းကျွန်တော်ထင်ပါတယ်အမေရိကန်ဘက်ကလူတွေနားလည်နိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်
အခုလိုဒီအမေရိကန်ဘက်ကအင်ရှင်ဖြစ်အမေရိကန်အာဆီယံထိပ်တန်းညီလာခံကိုကျင်းပတဲ့အကြောင်းရင်းတစ်ခုထဲမှာဒီမြန်မာဘက်ကအခုလိုတို့နိုင်ငံရေးအရပြုပြင်ပြောင်းလဲလာတဲ့အပေါ်မှာတို့ဘက်ကဖြေလျှော့ပေးတဲ့အနေနဲ့ပေါ့ပထမဆုံးဒီနှစ်ပေါင်းများစွာကြာပြီးမှပထမဆုံးအချိန်ကျင်းပလို့ပြောပါတယ်ဝင်ကြီးတို့အနေနဲ့ကောဒီပေါ်မှာဘယ်လိုသုံးသပ်မိလဲရှင
်ပထမဆုံးကတော့ဗျာတမန်ဥပမာတာဝန် UPS အချိန်မှာသူ့ရဲ့အာရှဆိုင်ရာဘဝရအပြောင်းလဲအနေနဲ့2009ကနေစပြီးတော့မှ The Fed အာဆီယံအမေရိကန်ကျွန်တော်ဆုံးလို့ပြည်ဆုံးလို့စားရတာပေါ့ဒီထိပ်တီးဆုံးလို့မျိုးကတော့2013ကနေစပြီးကျွန်တော်အခုချိန်ကကျွန်တော်တို့၄ချိန်မြောက်ထိပ်တီးစီးဝတ်လို့ပြောလို့ရတယ်တိုးတော့ထူးခြားချက်ကတော့ပထမဆုံးချိန်အမေရိကန်ပြည်ပေါ်မှာကျင်းပတဲ့စီးဝတ်ဖြစ်တယ်ပြီးရင်အာဆီယံထိပ်တီးစီးဝတ်နဲ့မဆိုင်မနဲ့ပြည်ကြားကျင်းပတဲ့စီးဝတ်လည်းဖြစ်တယ်အဲ့ဒီပုံပြီးရေးကြည့်တာ2015ဒီဇင်ဘာမှာတခုလေးသောအာဆီယံအတိုင်းအဝန်ဖြစ်တည်ဆောက်ပြီးတဲ့ချိန်မှာအတွေ့အကြုံဆွေးနွေးတာဖြစ်တဲ့ကြောင့်ဒီဆွေးနွေးပွဲကအင်မတန်မှရေးကြည့်တဲ့အကြောင်းလေးတစ်ခုလို့ကျွန်တော်တို့မြင်ပါတယ်
ဒီနေ့နေ့လေကဟိုသတင်းစာရှင်းလင်းပွဲမှာပေါ့နော်ဒီ Susan Rice ကနေပြီးတော့ပြောသွားပါတယ်ဒီ ASEAN Data အတွင်းဒီလူခွင့်ရေးအခြေအနေတွေတိုးတက်လာအောင်လဲ American ဘက်ကနေပြီးတော့ဟိုအလေးပေးသွားမယ်ဆိုတာမျိုးသူသတင်းတောက်တွေကိုပြန်ဖြေသွားတဲ့ခါကျတော့အခုမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ဟိုဝေဖန်မှုတွေလည်းရှိနေတဲ့အပေါ်ပေါ့နော်အခုဖန်ဆီးထားတာတို့ဟိုတိုးတက်မှုမရှိသေးဘူးလို့အဲ့လိုဝေဖန်နေတဲ့အပေါ်မှာရောဝင်ကြီးအနေနဲ့ဘယ်လိုမြင်လဲရှင
်ကျွန်တော်တို့စပြီးတော့ပြည်ပြောင်းလဲလုပ်ရဲ2017ခုနှစ်ကအခြေအနေနဲ့တိုင်းရှင်ကြည့်ရင်မြန်မာနိုင်ငံကအလားဒီမိုကရေစီအတွင်းကူးပြောင်းရမှာကလူခွင့်ရေးကိစ္စတွေကိုကောင်းပေါ်ရမှာအများကြီးတိုးတက်ပြောင်းလဲလာပဲတော့ပြည်ရမှာဖြစ်ပါတယ်တက်တယ်ဆိုတော့ကျွန်တော်ဆိုရှင်းမှုပြဿနာတော့ရှိနေသေးတာပေါ့ဗျာ